အနောက်အာဖရိကမှာလူပေါင်း 9,000 နီးပါးတို့သေဆုံးခဲ့ရပြီဖြစ်တဲ့အီဘိုလာကူးစက်ပြန့်နှံ့မှုကိုပိုပြီးတုံ့ပြန်ဆောင်ရွက်နိုင်ဖို့လိုအပ်ချက်တွေအပေါ်မှာအာရုံစိုက်ကြဖို့ကုလဆိုင်ရာအမေရိကန်သံမတ်ကြီးကပြောဆိုလိုက်ပါတယ်သမ္မတကြီးဆမန်သာပါဝါကဂီနီနိုင်ငံမှာတရက်တာနေထိုင်ခဲ့ပြီးတဲ့နောက်ဒီကနေ့တနင်္လာနေ့အစောပိုင်း Twitter စာမျက်နှာမှာလိုအပ်ချက်အတိုင်းအတာကမယုံနိုင်စရာပါပဲအခြေခံအခြားဆုံးအရင်းအမြစ်တွေကအသက်တွေကိုကယ်တင်နိုင်မယ်လို့ရေးသားခဲ့ပါတယ်ဆီးရီးယားလျွန်းနဲ့လိုင်ဗေးရီးယားနိုင်ငံတို့အပါအဝင်အီဘိုလာအဆိုးဆုံးဖြစ်ပွားနေတဲ့နိုင်ငံတွေကိုဒီသတင်းမှာအတွင်သူမှသွားရောက်နေတာဖြစ်ပါတယ်ဂီနီနိုင်ငံတွင်မှနေစည်းမထားဆရာဝန်များအဖွဲ့နဲ့အမေရိကန်ယောဂထင်းချုပ်ကာကွယ်ရေးဌာနတို့အပါအဝင်ဂီနီနိုင်ငံတွင်အီဘိုလာလူနာတွေကိုကုသပေးရေးအားထုတ်မှုတွေဖြစ်တဲ့ကုသရေးအစအုံနဲ့ဆောက်လုပ်တာလူမှုပညာပေးရေးလုပ်ငန်းတွေကိုလည်း Miss Power ကဦးစားပေးဖော်ပြခဲ့ပါတယ်။ဒါ့အပြင်တနင်္ဂနွေနေ့ကသမ္မတအိုဘားမားကပြည်သူ့ကျန်းမာရေးနဲ့အမျိုးသားလုံခြုံရေးဆိုင်ရာအကြံပေးတွေနဲ့ပြည်တွင်းအီဘိုလာကူးစက်ပြန့်နှံ့မှုတွေကိုထိန်းချုပ်နိုင်ရင်တင့်တော်တဲ့အတိုင်းအတာချမှတ်လုပ်ဆောင်ရေးလို့အင်ပီရောကသုံးနှုန်းထားတဲ့အစီအဝေးကိုလည်း Miss Power ကဗီဒီယိုကနေပါဝင်ဆွေးနွေးခဲ့ပါတယ်ရှင်။